ဆောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC တို့ဒီဘောမြို့နယ်နောင်အန်ကျေးရွာဘက်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ RCSS ပြောခွင့်ရပုံမှုဆိုင်ခန်းဆောင်ကပြောပါတယ
်ဒီနေ့လည်းသူကနိုင်ကျင်းဖြစ်တယ်ဒါပေမဲ့တိုက်ပွဲကြီးဖြစ်လို့ဖြစ်လာမသိတော့နောက်ဆုံးအခြေအနေကျတော့မတည်သေးဘူးမနေ့ကမိုးလင်းအရင်တက်ခံသေးတော့ဒီမနေ့ပိုင်း၄နာရီဝန်းကျင်လောက်မှာဒီဘောမြို့နယ်ကလန်နဲ့ဒီဘောကားလန်တချောက်မှာနောင်အန်ကျေးရွာအုပ်စုရှိမယ်နောက်နောင်ကော်ကြီးကျေးရွာအုပ်စုရှိမယ်ကားလန်ရဲ့အရှိတ်ချမ်းကနေ SCP တို့ကသူတို့အင်အားအလုံးကြီးနဲ့ထုတ်ဆစ်စင်လာတယ်သူစစ်စင်လာတော့တိုက်ပွဲဖြစ်တယ်ခင်ဗျမနေ့ကမနေ့ပိုင်းဖြစ်ပြီးတော့မနေ့လေပိုင်းကြီးသွားတယ်ညနေပိုင်းလည်းသွားဖြစ်တယ်ဘလို့9နေရ6နေရလောက်ဖြစ်တော့ပေါ့ဒီခါတော့အခြေအနေတော့မပြေသေးခင်ဗျပြောစီရဲ့အခြေအနေကျတော့တင်းပါလေ
ဒီဘောမြို့နယ်ပဲတိုက်ပွဲဖြစ်တာကို SSPB တပ်မှုတူကအတည်ပြုပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူ
းဒီဘောတိုက်ပွဲမှာဖြစ်တဲ့20နေနဲ့ပြီးတော့ဖြစ်တယ်
တိုက်ပွဲကြောင့်စီဘောမြို့နယ်နောင်အန်ကျေးရွာနဲ့အနီးနားရွာသားတွေဆစ်ဆောင်နေရတယ်လို့ RCSS ပြောခွင့်ရဘူမှုဆိုင်ခန်းဆောင်ကပြောပါတယ
်တိုက်ပွဲနဲ့နီးစပ်တဲ့ရွာသားတွေကတော့ပြေးရတာပေါ့မဟုတ်ဒီနည်းဆုံးတော့၄-၅ရွာတော့ရှိတယ်ခင်ဗျဆစ်ဆောင်တော့ဗာနည်းနည်းဒုက္ခရောက်တာကခုကကိုဗစ်အချိန်ဆိုတော့ဆက်ရွာရွာကိုတွားပေါင်းတယ်ဆိုရင်လည်းအဲ့ရွာကလည်းကိုဗစ်ကူးမှဆိုးရင်ကြအချိန်နေထားရှိတယ်ခင်ဗျ
လက်ရှိဆစ်ဆောင်ရွာသားတွေဟာနေရာပြောင်းဖို့အချိန်လေးစောင့်ကြည့်နေတယ်လို့ဒေသခံအကူအညီပေးရေးဖွဲ့ဝင်အမျိုးသမီးတူကပြောပါတယ်
ရွာသားတွေဒီတနတ်တန်ကြိုင်းသူတို့ကကြောက်နေတာပဲကြောက်ပြီးတော့ခုံကြီးချောင်းကိုတော့ဆောင်လာတယ်ဒီနေ့ညင်သွားပြီဆိုရင်ပြန်တင်လက်ပြတ်မယ်လို့ပြောကြတာပဲတချို့ကတော့ပြောတယ်ညင်သွားပြီနဲ့ကျမတို့တရက်နဲ့ရက်တော့စောင့်ကြည့်အောင်မယ်လို့အဲ့လိုပြောတယ်
RCSS SSC နဲ့ SSPP SSC တို့ဟာရှမ်းပြည်နယ်မြောက်ပိုင်းဒီဘောနံမတူကြောင်းမဲဘက်မှာတိုက်ပွဲဖြစ်နေတယ်လို့ရှမ်းပြည်တောင်ပိုင်းကျေးတီမိုင်းကန်ဒေသဘက်မှာလည်းတိုက်ပွဲဖြစ်တာတွေရှိနေပါတယ်။ရှမ်းပြည်နယ်တွင်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ရှမ်းလက်နက်ကန်ချင်းချင်းတိုက်ပွဲတွေကြောင့်ရောစစ်သားနဲ့ဖြစ်တဲ့တိုက်ပွဲကြောင့်ပါရွာသားတောင်းနဲ့ချီစစ်ပေးရှောင်နေရပြီးစားဝတ်နေရအခက်ခဲနေတယ်လို့ COVID-19 ရောဂါကူးစက်ခံရမှာကိုလည်းစိုးရိမ်နေကြရပါတယ်။ရှမ်းပြည်နယ်တွင်ရှမ်းလက်နက်ကန်ဖွဲ့ချင်းချင်းကြားတိုက်ခိုက်လီတာရပ်တန့်မှုရှမ်းနိုင်ငံရေးဖွဲ့စည်းတွေရှမ်းတန်ကန်တော်တွေကအချင်းချင်းဝင်ရောက်ဖိနှိပ်ခဲ့ပေမဲ့တိုက်ပွဲရပ်တန့်ခြင်းမရှိသေးပါဘူးခင်ဗျာ